Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်များရှင်ပျော်ရွှင်စရာခရစ်စမတ်ညချမ်းဖြစ်ပါစေ။အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2016ခုနှစ်ဒီဇင်ဘာလ25ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင်။
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါမြန်မာနိုင်ငံတွင်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးညီညွတ်တဲ့အောင်မြင်မှုရပါစေကြောင်းပိုယဟန်မင်းကြီးဖရန်စစ်ကဒီကနေ့ခရစ်စမတ်နေ့မှာဆုမွန်ကောင်းတောင်းပါတယ်လူ62ဦးလိုက်ပါသွားတဲ့ရုရှားစစ်တပ်ပိုင်းလေရင်တစင်ပင်လယ်နက်ထဲကိုဒီကနေ့ပြတ်ကျခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကုတ်ခိုင်ဘက်မှာတိုက်ပွဲတွေဖြစ်နေပါတယ်မနေ့တုန်းကလက်နက်ကြီးကြီးကြလို့အရက်သားပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်
အိမ်ထောင်စစ်တစုတရနဲ့ကလေးကနေရောက်နဲ့သူအဖွာသူတို့သုံးယောက်ထိခိုက်ကြရရတယ်။နောက်အိမ်ထောင်စစ်တစုတရအဲ့လိုမျိုးပေါ့နော
်။လာရှိုးစေးရုံကိုပို့ထားရတဲ့ဒီစစ်ပြေးဒုက္ခသည်တွေကိုသွားရောက်ကြည့်ရှုပြီးတော့ကူညီပေးနေတဲ့ဒေါ်မေရီတွန်ကအခြေအနေကိုပြောပြခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်လူခွေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံသားဝင်ကြီးအစ်အစည်းအဝေးနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခဲ့အစီအစဉ်ကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်မြန်မာပြည်မှာပေးစာများကဏ္ဍရဲ့ခရစ်စမတ်အထူးအစီအစဉ်နဲ့အတူထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအစီအစဉ်ကတော့နောက်ဆုံးရသတင်းတွေကိုမတ်သိကြီးထိုင်နဲ့မမိုးဖြူတို့ကတင်ဆက်ပေးပါလိမ့်မယ်ရှင
်။လေရင်အမှုတန်းနဲ့အပါအဝင်လူ62ဦးလိုက်ပါသွားတဲ့ရုရှားစစ်တပ်လေရင်တစင်အပန်းဖြေမျိုးဆိုချီကနေပြန်တမ်းပြီးမကြခင်မှာပဲပင်လယ်နယ်ထက်ကိုပြက်ကျသွားတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ထင်ရှားတဲ့စစ်တပ်ရဲ့ DY အဖွဲ့လည်းပြက်ကျခဲ့တဲ့လေရင်ပေါ်မှာလိုက်ပါသွားပါတယ်။ရုရှားကမ်းလွန်ပင်လယ်ပြင်ကနေလေရင်အပြက်အစီးတွေနဲ့တေဆုံးသူတချို့ရဲ့ရုပ်အလောင်းတွေတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်ရဲ့အဓိကအပိုင်းကိုတော့ပင်လယ်ကမ်းလို 1.5 ကီလိုမီတာကွာရေအောက်မီတာ80အနက်မှာရှိနေပါတယ်။ TU 154လေရင်ဟာပင်လယ်နဲ့အပန်းဖြေစခန်းဆူချီမြို့ကနေပြန်တမ်းပြီးမိနစ်20လောက်အကြာမနေ့9နာရီမိနစ်40မှာရေဒါကနေပျောက်သွားခဲ့တာဖြစ်ပါတယ်။လေရင်ကဆီးရီးယားနိုင်ငံကလေတပ်အခြေစိုက်စခန်းကိုဥတီပြန်တမ်းလာတာဖြစ်ပါတယ်။ပြက်ကျခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။လေရင်မှုအခန်းကနေဘေးဒုက္ခနဲ့ပတ်သက်တဲ့အချက်ပြမှုလည်းမရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါရယ်။ရှာဖွေကယ်ဆယ်လုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပြီးအသက်ရှင်လွတ်မြောက်သူမရှိနိုင်တော့ဘူးလို့လည်းအာဏာပိုင်တို့ကခန့်မှန်းပါရယ်။ဆိုဗီယက်ပုံစံအင်ဂျင်3လုံးတက်လေရင်ဟာရုရှားစစ်အခြေစိုက်စခန်းကနေဆီးရီးယားနိုင်ငံကမ်းခြေမြို့လာတက်ကီးယားကိုပုံမှန်ပြန်တက်နေတာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနယူးယောက်ပြည်နယ်မှာရှိပြီးတော့လက်တလော့စုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်နေရတဲ့သူ့ရဲ့အများပြည်သူလူရန်ထောက်ပံ့ရေးဆိုင်ရာလုပ်ငန်းတွေလုပ်တဲ့အဖွဲ့အစည်းကြီးကိုဖျက်သိမ်းဖို့ရည်ရွယ်တယ်လို့မနေ့စနေနေ့ကပြောဆိုလိုက်ပါတယ်။ဇန်နဝါရီလ20ရက်နေ့မှာယာရုလက်ခံယူရမယ့်ရွေးကောက်ခံသမ္မတထရမ့်ဟာအကျိုးစီးပွားပြည်ပခန့်ဖြစ်မှုကိုရှောင်ကျဉ်ဖို့ရည်ရွယ်ပြီးဆောင်ရွက်တယ်လို့ယူဆရပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုဖျက်သိမ်းမယ့်ရည်ဆွဲအတိအကျကိုတော့မစ္စတာထရမ့်ကထုတ်ဖော်မပြောသေးပါဘူး။နိုဝင်ဘာလ10ရက်နေ့သမ္မတရွေးပွဲမှာအနိုင်ရခဲ့ပြီးတဲ့အချိန်ကစပြီးသူ့ရဲ့ကြီးမားတဲ့လုပ်ငန်းကြီးတွေစီးပွားရေးဆိုင်ရာလုပ်ငန်းတွေပြင်အခုလိုလှူဒန်းထောက်ပံ့ရေးအဖွဲ့ကြီးတွေကပို့ပြီးတော့အာရုံစိုက်စစ်ဆေးမှုတွေရှိလာတာဖြစ်ပါတယ်။ဒီအဖွဲ့ကြီးအနေနဲ့ပြီးခဲ့တဲ့နှစ်တွေကစစ်ပြန်တွေကလေးတွေတရားဥပဒေစိုးမိုးရေးဆိုင်ရာအဖွဲ့တွေစတဲ့လှူဒင်းတဲ့ဖွဲ့စည်းများစွာကိုတန်းနဲ့ချီတဲ့ဒေါ်လာတွေပေးရခဲ့တယ်လို့စနေနေ့ကထုတ်တဲ့ကြေညာချက်မှာမစ္စတာထရမ့်ကပြောဆိုပါတယ်။သူသမ္မတဖြစ်လာရင်ဆိုင်ရနိုင်တဲ့အကျိုးစီးပွားပြည်ပခန့်ပြစ်မှုကိုရှောင်ရှားဖို့လူတိုင်းရဲ့အဖွဲ့ကိုဖျက်သိမ်းဖို့ရည်ရွယ်ပေမဲ့သူစိတ်ဝင်စားတဲ့ဒီအလှူဒါနလုပ်ငန်းတွေကိုတခြားနည်းနဲ့ဆက်လုပ်သွားမယ်လို့မစ္စတာထရမ့်ကပြောဆိုပါတယ်
။အစ္စရေးတို့ကနောက်ဖက်ကမ်းနဲ့အရှိဂျေရုဆလမ်တို့မှာတိုးချဲ့တည်ဆောက်နေတဲ့အခြေချအင်အားအရေးဖြည့်ရှင်းရေးမှာကုလသမဂ္ဂလုံခြုံရေးကောင်စီဝင်မပါဘူးဆိုတာကိုအမေရိကန်အစိုးရနဲ့အစ္စရေးအစိုးရကြားဆယ်စုနှစ်ပေါင်းများစွာကတည်းကသဘောတူထားပြီးသားဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့အစိုးရအဖွဲ့အစည်းအဝေးမှာပြောဆိုပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့တောက်ချန်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာအစ္စရေးတို့ရဲ့အခြေချအင်အားတိစောက်နေမှုကိုရပ်ဆိုင်းဖို့ဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကဗီတိုအာဏာသုံးပေးမချခဲ့တာကြောင့်အတည်ဖြစ်သွားပါတယ်။ကုလဆုံးဖြတ်ချက်ဟာဘလောက်အတိတ်ပဲမဲ့ပြီးဖြတ်လို့ဖြတ်စီနိုင်နေဆိုတာကိုနားလည်တဲ့အမေရိကန်ပြည်ထောင်စုကမိတ်ဆွေတွေနဲ့ဆွေးနွေးပြောဆိုနေတယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကဒီကနေ့ပြောပါတယ်။ဒီမိတ်ဆွေတွေ နောက်လာအတွင်းတာဝန်ယူရမယ့်အမေရိကန်အစိုးရအသင်းနဲ့ဆက်ပြီးအလုပ်လုပ်နိုင်ဖို့ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်နေတန်ယာဟုကပြောပါရယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကလာမယ့်ဇန်နဝါရီလ20ရက်နေ့မှာစတင်တာဝန်ယူမှာဖြစ်ပါရယ်ကုလသမဂ္ဂလူ့ကျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ကုလအဖွဲ့အစည်း၅ခုကိုရန်ပုံငွေထည့်ဝင်နေတာတွေကိုစိုက်ငံ့ထားဖို့လေအစ္စရေးဝန်ကြီးချုပ်ကအစိုးရကိုညွှန်ကြားထားပါတယ်။မနေ့စနေနေ့ကရုပ်မြင့်သံကြားကနေမင်ကွန်ပြောတာမှာတော့ဝန်ကြီးချုပ်နေတန်ယာဟုကကုလအဖွဲ့အစည်းတွေကိုပေးမဲ့ဒေါ်လာ၈သန်းနီးပါးစိုက်ငံ့ထားမယ်လို့ပြောဆိုပြီးအသေးစိတ်ကိုတော့မပြောပါဘူးရှင်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။စစ်ပွဲတွေနောက်အကြမ်းဖက်မှုတွေရဲ့ချင်းချောက်မှုတွေနဲ့ကဘာကြီးငြင်းချမ်းပါစေကြောင်းပိုယန်မင်းကြီး Francis ကဒီကနေ့တနင်္ဂနွေနေ့မှာခြားရောက်တဲ့ Christmas နေ့ဆုတောင်းအဖြစ်မိန့်ကြားသွားပါတယ်။စင်ပီတာရင်ပြင်လာတာဆောင်ကနေပိုယန်မင်းကြီးမိန့်ခွန်းပြောကြားတဲ့အထက်မှာတော့မြန်မာငြင်းချမ်းရေးအောင်မြင်ပါစေကြောင်းလည်းထည့်သွင်းပြီးတော့ဆုမွန်တောင်းခဲ့ပါတယ်
။ Posaid Myanmar consolidare gli sforzi per favorire la pacifica convivenza e con l'aiuto della comunità
မြန်မာနိုင်ငံမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအောင်မြင်ပါစေကြောင်းနောက်နိုင်ငံတွင်းကကာကွယ်ပေးဖို့လိုအပ်နေသူတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေမဖြစ်မနေပေးအပ်ဖို့လိုအပ်နေသူတွေကိုနိုင်ငံတကာအတိုင်းအဝိုင်းရဲ့ကူညီမှုနဲ့ထောက်ပံ့ဆောင်ရွက်နိုင်ပါစေကြောင်းပိုယဟန်မင်းကြီးကဆုတောင်းခဲ့တာဖြစ်ပါတယ်ကဘာတလွာကျုံတွေ့နေရတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့အတူစီးရီးယားနိုင်ငံတွင်းကစစ်ပွဲတွေအရင်းနဲ့ပတ်သက်ပြီးလဲဒီအချိန်ဟာလက်နက်တွေနဲ့တိုက်ခိုက်နေတာတွေအဆုံးသတ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆေးဆံညှိနှိုင်းပြီးအဖြေတစ်ခုထွက်လာအောင်ထဲထဲဝင်ဝင်ဆောင်ရွက်ကြဖို့အချိန်တန်ပြီလို့ပိုယဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။ကဘာတလွာကမြို့တွေနိုင်ငံတွေမှာအကြမ်းဖက်မှုတွေကကြောက်ရွံ့မှုနဲ့တည်ဆုံခြင်းကိုမျိုးစေ့ကျဲချနေတယ်လို့လဲပိုယဟန်မင်းကြီးကဟောကြားခဲ့ပါတယ်။မြို့တော်နဲ့ကဘာကြီးကိုပြောကြတဲ့ပိုဟန်မင်းကြီးရဲ့နှစ်ပတ်လည်မိန့်ခွန်းကိုနားကြားဖို့စိန့်ပီတာရှင်ပြည်မှာဝိပုသူထောင်တောင်းချီပြီးတော့စုစည်းခဲ့ကြပါတယ်။ကဘာတလွားက85တန်းသောအင်္ဂလိပ်ကန်ခရီးယန်အသင်းတော်ဝင်နေတဲ့အင်္ဂလန်ဝန်ကြောင်းတော်ရဲ့အကြီးအကဲဘာသာရေးကမ်းချုပ် Justin Welby ကလည်းကဘာတလွားခန်းစားနေရတဲ့စိုးရိမ်ပူပန်မှုတွေကိုမိန့်ကြားခဲ့ပါတယ်။ဥရောပတလွားကခရီးယန်ဖျားရှိခိုးကြောင်းနဲ့အနီးမှာတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးခရီးယန်နေရဘာသာရေးအထွတ်မြတ်ဖြစ်တဲ့ Christmas နေ့မှာအစ္စလာမ်ရဲ့အကျမ်းဖက်သမားတွေတိုက်ခိုက်လာနိုင်ခြင်းနဲ့ပတ်သက်ပြီးလုံခြုံရေးတက်လှမ်းထားပါတယ်ရှင်
။စီးရီးယားနိုင်ငံအလက်ပိုမြို့မှာရစ်ပွဲတွေဆက်ဖြစ်နေပြီးတော့မြို့အရှိမြောက်ဖက်ကီလိုမီတာ20လောက်အကွာမှာတူရကီစစ်လေယာဉ်တစ်စီးရဲ့တိုက်ခိုက်မှုကြောင့် IS အကျမ်းဖက်သမား68ယောက်လောက်သေဆုံးခဲ့တယ်လို့တူရကီတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။အဘတ်မြို့တော်မှာတူရကီတပ်ဖွဲ့တွေကြောတော့နောက်ခံပေးထားတဲ့သဘုံတပ်ဖွဲ့တွေနဲ့အစွန်းရောက်အကြမ်းဖက်ဖွဲ့တွေကြားတိုက်ပွဲအချိန်ပိုမြင့်လာပြီးအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါတူရကီဥဆောင်တဲ့ Yurifate စစ်စင်ရေးရဲ့တိုက်ပွဲတစ်ခုဖြစ်တဲ့ညဘက်လေကြောင်းတိုက်ခိုက်မှုတွေကတောက်ကြနေညကထိုးစစ်ဆင်းခဲ့တာမှာ IS စစ်ဌာနချုပ်အပါအဝင်အကြမ်းဖက်ဖွဲ့တွေရှိတဲ့ပြစ်မှတ်ပေါင်း140တခုကိုတိုက်ခိုက်ချိန်မှုန်းခဲ့တယ်လို့တူရကီစစ်ဌာနပြောခွင့်ရသူကပြောဆိုပါတယ်တူရကီစစ်တပ်ရဲ့ကြောတောင်နောက်ခံရထားပြီးအစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့ Syrian လူမျိုးရေးတပ်ဖွဲ့က IS အကြမ်းဖက်အဖွဲ့တွေတရင်တော်ကြာတင်ထားတဲ့ Albert မြို့ကိုပြန်သိမ်းဖို့တိုက်ခိုက်နေတာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံအရှေ့ပိုင်းကိုအင်အားဖြင့်တိုင်ဖုန်ပုံတိုင်းဝင်ရောက်တိုက်ခတ်ပါတယ်တနာယီကို၄တိုင်လုံး235ကီလိုမီတာပြင်းအားရှိတဲ့တိုင်ဖုန် Knock 10ကကာရန်ဒူရင်စ်ဂျွန်ဆွန်ကိုဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာစတင်ဝင်ရောက်တိုက်ခတ်နေပြီလို့ဖိလစ်ပိုင်မိုးလေဝသဌာနကပြောပါတယ်ခရီးယန်ဘာသာဝင်အများစုနေထိုင်ရာဖိလစ်ပိုင်နိုင်ငံမှာအကြီးကျယ်ဆုံးအလတ်ရက်တစ်ခုဖြစ်တဲ့ခရစ်မတ်ကာလအတွင်းမုန်တိုင်းဝင်ရောက်တိုက်ခတ်မှုအပေါ်ပြည်သူတွေအာရုံစိုက်လာစေဖို့အစိုးရတာဝန်ရှိသူတွေလည်းစ조사နေကြရပါတယ်။အရေးပေါ်ခလုံးရနေရာမှာခရစ်မတ်စားပွဲအဖြစ်ဝက်ကောင်လုံးကင်တက်ခင်းမယ်လို့လည်းအုပ်ချုပ်ရေးမှူးတစ်ဦးကဆော်ဥနေပြီးဒေသခံတွေအရေးပေါ်ခလုံးရစခန်းတွေကိုလာကြဖို့ဆောင်ရွက်နေကြပါတယ်။မုန်တိုင်းကြောင့်လှိုင်းကြီးလေထန်ပြီးရေကြီးမြေပြိုမှုသတိပေးချက်တွေထုတ်ပြန်ထားရတဲ့ကယူရန်ဒေတာတွေကထောင်ပေါင်းချီတဲ့ဒေတာကန်တွေကိုဘေးလွတ်ရာရွှေ့ပြောင်းပြီးလဲဖြစ်ပါတယ်။လာမယ့်နိုင်ပိုင်းတွေကနေတနင်္လာနေ့အထိမြို့တော်မနီလာအပါအဝင်ဖိလစ်ပိုင်နိုင်ငံရဲ့လူထုတတ်တဲ့ဒေတာတွေကိုပါတိုက်ဖုံးပုံတိုင်း Knock 10ဝင်ရောက်တိုက်ခတ်မယ်လို့လဲခန့်မှန်းထားကြပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမင်းတနောက်ကျွန်းပေါ်မှာမနေ့စနေနေ့နောက်ပိုင်းခရစ်မတ်အကြိုကာလမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းတစ်ခုပြင်မဲ့မှာပေါက်ကွဲမှုဖြစ်တဲ့အတွက်ရဲတပ်ဖွဲ့အရာရှိတယောက်ပါဝင်လူဒရာစင်ကျော်လောက်တန်းရရသွားတယ်လို့ရဲတပ်ဖွဲ့နဲ့ဘုရားကျောင်းတာဝန်ရှိသူတွေကပြောဆိုပါတယ်ရဲတပ်ဖွဲ့ရဲ့ကားတစင်ပျက်စီးစေခဲ့ပြီးတော့မြောက်ဖက်ကိုတူဘာတူဒေသမေတဆရမြို့ကဘုရားကျောင်းပြင်မဲ့မှာရပ်နေတဲ့လူတွေကိုထိခိုက်ဒဏ်ရာရစေခဲ့တဲ့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ဘဲဖွဲ့ကမှထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးမက်ဒစီယာဖာမနီလာမြို့တောင်ပိုင်းမိုင်960လောက်အကွာမင်းတနောင်ကျွန်းပေါ်မှာရှိပြီးတော့လက်နက်ကင်တပုံးဖွဲ့တချို့နဲ့မွတ်စလင်လူနည်းစုနေထိုင်ရာဒေသလေးဖြစ်ပါတယ်ဒီသတင်းပတ်အစောပိုင်းမှာမနီလာမြို့မှာရှိတဲ့အမေရိကန်တပ်ရုံးကဘုံဖောက်ခွဲမှုနဲ့ပြန်ပေးဆွဲမှုအန္တရာယ်တွေရှိတဲ့တောင်ပိုင်းကျွန်းတွေကိုအမေရိကန်နိုင်ငံသားတွေမသွားကြဖို့တတိပေးချက်ထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ပတ်ကစင်ကာပူနိုင်ငံကဆယ်ကျော်သက်ဘလော့ဂါသမားတစ်ယောက်ဟာရှီကာဂိုအိုဟဲနိုင်ငံတကာလေဆိပ်မှာထိမ့်သိမ့်ခံခဲ့ရပြီးတဲ့နောက်နိုင်ငံရေးခုံလုံခွင့်လျှောက်ထားလိုက်ပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနပြောခွင့်ရသူ Gil Montenegro ကစနေနေ့ကအကြေညာချက်ထုတ်ပြန်ရမှာ18နှစ်သားအရွယ် Amos Rees ဟာအမေရိကန်ဗဟိုအစိုးရလူဝင်မှုကြီးကြပ်ရေးဌာနတရားရုံးလုပ်ငန်းစဉ်တွေကိုစောင့်ဆဲနေတဲ့အချိန်မှာယာယီထိမ့်သိမ့်ခံထားရတယ်လို့ဖော်ပြခဲ့ပါတယ်။ Amos Rees ကိုဒီဇင်ဘာ16ရက်နေ့ကထိမ့်သိမ့်ခဲ့ပြီးခုလောလောဆယ်ရှီကာဂိုမြို့နယ်တနအီလောက်ဝေးတဲ့ McHenry လူငယ်ထိမ့်သိမ့်ဆောက်ရှောက်ရေးဌာနမှာထိမ့်သိမ့်ထားစေဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးရှမ်းမြောက်ပိုင်းဘက်ကဆေးရည်ပရိဘက်ကသတင်းကိုတင်ပြပေးကြပါမယ်။ခရစ်စမတ်အချိန်အခါနဲ့နှစ်သစ်ကူကာလတွေအတွင်းမှာကိုရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်နယ်မူဆယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြေးရွာနေဒေသခံပြည်သူတချို့လက်နက်ကြီးကြီးထိမှန်ပြီးတော့ဒဏ်ရာအပြင်းထန်ရခဲ့ပါတယ်။တိုင်းရင်းဒေသကဆေးရည်တင်းမာမှုတွေနဲ့ဆေးရည်ပရိဘက်တွေအပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကရောဒီအစိုးရနဲ့တပ်မတော်ဘက်ကဆေးရည်နီးနဲ့မဖြေရှင်းမဲ့နဲ့နိုင်ငံရေးနီးလက်နဲ့တွေ့ဆုံဆွေးနွေးအဖြေရှာပေးဖို့ဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကတိုက်တွန်းပြောဆိုပါတယ်။ရှမ်းပြည်နယ်ရှေ့မြောက်ဘက်ဒေသကမူဆယ်ဘက်မှာတပ်မတော်စစ်ကြောင်းနယ်မြေရှင်းလင်းချိန်မှာမူဆယ်မုံဘော်ကျေးရွာမှာ KIA နဲ့ DLN တိုင်းရင်းသားပူးပေါင်းလက်နက်ကိုင်အဖွဲ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်လို့တိုက်ပွဲတွေဖြစ်ခဲ့သလိုကွတ်ခိုင်မြို့တိုးဂိတ်အနီးမှာလည်း KIA ဘက်ကလာရောက်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။နောက်ဒီကနေ့မနက်9နာရီလောက်မှာလည်းရှမ်းပြည်နယ်မူဆယ်ဘက်မုံဘော်ကျေးရွာနားမှာတိုင်းရင်းသားလက်နက်ကိုင်ဘက်ကလက်နက်ကြီးကြီးနဲ့လာရောက်ပစ်ခတ်လို့တိုက်ပွဲဖြစ်ပြီးစစ်သည်တချို့ဒဏ်ရာရခဲ့တယ်လို့အစိုးရပြန်ကြားရေးကဒီကနေ့သတင်းထုတ်ပြန်ပါတယ်။မနေ့စနေမနက်ပိုင်းတုန်းကတော့ရှမ်းပြည်နယ်ကွတ်ခိုင်ဘက်ကနန်းဖလုံကျေးရွာနားမှာလက်နက်ကြီးကြီးကြလို့ကလေးငယ်တဦးအပါအဝင်ဒေသခံ5ဦးအပြင်းထန်ထိခိုက်ဒဏ်ရာရပြီးဒီနေ့အထိလာရှိုးစစ်ရုံမှာခွဲစိတ်ကူတာမှုခံယူပါရတယ်။အခြေအနေတွေကိုတော့ကိုယ်တိုင်သွားရောက်ကြည့်ရှုအားပေးခဲ့တဲ့ဒေါ်မယ်ရီတွန်ကအခုလိုရှင်းပြပါရတယ်
။ကလေးက4ယောက်လူကြီးက3ယောက်ပေါ့နော်အဖွားပေါ့အိမ်ထောင်စုတစုတည်းရနေကလေးက4ယောက်နဲ့သူအဖွားသူတို့3ယောက်ထိခိုက်ဒဏ်ရာရတယ်။နောက်အိမ်ထောင်စုလူစုတစုတည်းရလည်းမျိုးပေါ့နော်ဆက်ကြောတက်ဘောမလေးကတော့အဲဘက်ခြေတော့မှတပေါင်နားတော့မှတူထည်တယ်ကမလေးတယောက်ကြတော့တွားဒီသူရဲ့ဒီပခုံးပေါ့လေညာဘက်ပခုံးအဲ့ဒီနောက်ကျောပေါ့အဲ့မှာထိရဲ့နောက်ပြီးမှဒီကလေးလေးသုံးနှစ်သားလေးကတော့ဒီသူရဲ့ဒီညာဘက်ပါနဲ့ဒီထိရဲ့နောက်သူရဲ့အမကြတော့ညာဘက်ဒီဟင်ဘက်နှယိုးဘက်ကနေအဲ့လိုဖောက်ပြီးတော့အဲ့လိုထိရဲ့နောက်သူ့အဖွာကြတော့ကောင်းပါရဲ့ပေါင်ပေါ့အဲ့မှာထိရဲ့အားလုံးစုစုပေါင်း5ယောက်ဟုတ်တယ်မနေ့ကဒီမှာရောက်သွားတဲ့အချိန်ကြီးကတော့ဆရာဝန်တွေကအထူးကလေးလုပ်ပေးတာပေါ့မှာမရှိဘူးတယောက်ကတော့ဒီနေ့ operation လုပ်ပြီးလို့ပြောတယ်အဲ့ဒါကျမလည်းမနေ့ကသူတို့တွေ့ပြီးတော့နည်းနည်းနေ့သိအပိစကပြောပြီးမှကျမနောက်ဒီမှာလာရှုမှရှိနေရဲ့ဒီ CP ပေါ့ type protection လုပ်နေတဲ့လူတွေဒီမှာရှိရအဖွဲ့စည်းတွေမနေ့ကအချိန်နဲ့တော်တော်ဆက်ပြောမဆေးုံတစ်ခုလုံးနဲ့လူနာပြည့်နေဆိုတော့ဒီအရေးပေါ်ရောက်လာတဲ့လူနာ5ယောက်ကပြောဆို corridor မှာကိုကြင်ထိုးပြီးမှနေရတဲ့ပုံစံလေးအဲဒီနေ့တော့ကျွန်တော်အဲ့ဒီကဆီရမစ်တာကဆရာဆရာမရင်းနဲ့တော့ဒီမှာချက်ချင်းဆရာဝန်နေနဲ့ညှိပြီးမှကြော်ပြီးမှအကုန်လုပ်တဲ့အခါကျတော့အခုတို့5ဦးကိုဒီအထူးခန့်ထဲမှာထည့်ထားတယ်ပေါ့နော
်ဆရာမအဲ့တော့တို့လောလောဆယ်မှာဘာလို့အခက်အခဲရှိပါလဲနောက်ဒီတက်မတော်ဘက်ကရောဒီရှမ်းပြည်နယ်အစိုးရနဲ့တက်ဆိုင်နဲ့တာဝန်ရှိတဲ့သူတွေဘက်ကရောဒီဒဏ်ရာရတဲ့ဒီဒေသခံပြည်သူ5ယောက်ကိုလာပြီးကြိရှုတာမျိုးအားပေးတာမျိုးဆရာမကြားခဲ့ရမိပါလားရှင်တွေ့မိခဲ့ပါလားရှင
်မနေ့ကကျမရောက်တဲ့အချိန်သူတို့မေးကြည့်တဲ့အချိန်မှာတော့သူတို့ကမနေ့ကအချိန်လာခုန်ကြီးရတယ်လို့ကတော့တယောက်မှမရှိဘူး အဲ့မဲ့လာမီးတာအရက်ဝင်နေအဲ့လိုလာမီးတဲ့လူကညက်တော့ချက်ပကင်းလဲပြီလားဆိုတော့မသိဘူးပေါ့လေနော်အဲ့လိုခဏကပြောလို့ဆိုရနေပါညာအဲ့ဒါတော့ကျွန်တော်တို့လည်းခုချက်တီတော့မသိသေးဘူးရှင
်ဟုတ်ကဲ့သူတို့ MOI ကနေသတင်းထုတ်ပြန်ပါတယ်မူဆယ်ကွတ်ခိုင်ဘက်မှာတိုက်ပွဲဖြစ်တယ်ပေါ့နော်အဓိကတော့ KIA နဲ့ TLL ဘက်ကလာပြီးတော့မှတိုက်ခိုက်မှုလုပ်တဲ့အတွက်သူတို့ဒီစစ်ကြောင်းတွေကိုလိုက်တိုက်ခိုက်တဲ့အတွက်တိုက်ပွဲဖြစ်တယ်ဆိုပြီးသတင်းထုတ်တာတော့ရှိပါတယ်ဆိုတော့ဒီလို Christmas နေ့မှာလည်းဒီလိုတိုက်ပွဲဒီဖြစ်တဲ့အပေါ်မှာရောဆ ्याम အနေနဲ့ဘယ်လိုများပြောချင်ပါလဲရှင်အခုလက်ရှိကလည်းဒေသခံတွေလည်းထိခိုက်မှုတွေရှိနေတယ်ဆိုတဲ့ခါကြတော့လေဟုတ
်အလုံးတကပါလုံးအထွတ်ထားတဲ့ခရီးရနေရဲ့ချက်မြထားနေရဖြစ်ပါအစီလိုအမိလေးတော်မှဒါယူတီလေးစားမှုမရှိဘဲနဲ့ဒီလိုအားသူတစ်ဖြစ်ကတော့အခုလိုအပြစ်မဲ့ကလေးတွေထိခိုက်တဲ့ပုံမှာထိခိုက်ရအောင်ဒီကိုအဲဆက်စလုံးဒီလိုစကုပ်ဖန်ပြီးနေတာဟာဖြစ်တော့ဒါကျွန်မအနေနဲ့အင်တမအာစုံကောင်းဖြစ်ပါတယ်ဆိုရလဲထွက်မိပါတယ်ဒါပဲပြောပြောဒီလိုအချိန်ခါနေရက်ကြီးမှာကျွန်တော်တို့အနေနဲ့ပါလာတရားဟုတ်တော့လကောင်းလူသားဆိုရက်လူသားချင်းစာနာမှုဆိုချွတ်ချွတ်ကတော့ဒါအရက်သားရင်ဩအင်ထိခိုက်မှုကအင်တာမှများလာနေဖြစ်တဲ့အတွက်ကြောင့်ဒါအိုးကျွန်မအနေနဲ့ကတော့တကယ်ကိုဒီဟာကိုအန်တီးနေရဲ့လူလုံနေရဲ့လူအလုံးကျွန်မအနေနဲ့ဩဒါရှုံးချတယ်ပေါ့နော်ကျွန်မမလိုလားဘူးဆိုတော့တကယ်ကိုငင်းချမှုကိုလုံနိုင်ဖို့တော့ဒါနိုင်ငံရေးမှုနဲ့ဖြည့်ရှင်းပြဖို့အတွက်လိုအပ်ပါတယ်ပေါ့အဲကြောင့်ဒီလိုအပြစ်မဲ့ပြီးရင်ထိခိုက်တဲ့ဟာမျိုးတွေကိုရတနာရပြီကျမနော်ဒါအမြင့်တရခံချင်ပါလေဟုတ်ကဲ့
ဆ ्याम ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ဆ ्याम ဟုတ်ကဲ့
ဟုတ်ကဲ့ပါဟုတ်ကဲ့
ဖီယိုမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညချက်အစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံမြို့နယ်ထဲမှာလူ့ရေးတပ်ဖွဲ့ကလက်နက်ကိုင်ကြမ်းဖက်တဲ့သူတွေကိုဖမ်းထုတ်ဖမ်းဆီးတဲ့နေရာမှာလူခွေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ပြီးတဲ့နောက်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရေးဝန်ကြီးအစ်စ်အစည်းအဝေးတရက်မြန်မာအစိုးရကကမကထပြုပြီးခေါ်ယူကျင်းပခဲ့ပါတယ်ဒီစီဝေးထဲမှာဒေတာတွေလုံုံလူသားချင်းစာနာမှုကူညီပေးရေးကိစ္စတွေနဲ့ရခိုင်ကိစ္စရဲ့နဲ့ပတ်သက်ပြီးအစိုးရရဲ့ကင်တွယ်မှုတွေကိုဖြည့်ဆင်းပေးခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ် VOA ရန်ကုန်ရုံးအက်ဒီတာဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာနားဆင်ပါရှင
်ကျွန်တော်တို့ VOA မြန်မာကန်တန်ကိုခုလိုအချိန်ပေးပြီးတွေ့ဆုံမြင်မြင်ခဲ့ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီတခြားအာဆီယံ၁၀နိုင်ငံအာဆီယံ၉နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ခေါ်ပြီးတော့ဒီမှာတွေ့ဆုံဆွေးနွေးပွဲလေးလုပ်ပါတယ်။အဲ့ဆွေးနွေးတဲ့နေရာမှာဒီရခိုင်ပြည်နယ်အရေးပေါ့ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တိုင်းဝမ်ရေးနိုင်ငံတကာတိုင်းဝမ်ကနေပြီးတော့စိုးရိမ်တကြီးနဲ့စောင့်ကြည့်နေတဲ့အရေးကိုဆွေးနွေးတယ်လို့သိရပါတယ်။အဲ့တော့ဒီနေ့ဆွေးနွေးပွဲရလဒ်ကလေးပြောပြပေးပါလားရှင်
။ကျွန်တော်တို့အခုဒီနေ့လုပ်တဲ့အလို့သဘောဆွေးနွေးပွဲလေကျွန်တော်တို့ဒီရခိုင်ရဲ့ဖြစ်ပေါ်တိုးတက်မှုလေးတွေကိုကျွန်တော်တို့အာဆီယံအဖွဲ့ဝင်နိုင်ငံမိသားစုဝင်ချင်းချင်းမှာလွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းရင်းရင်းနှီးနှီးနဲ့ဆွေးနွေးနိုင်ဖို့အတွက်ကိုရည်ရွယ်ပြီးတော့မြန်မာနိုင်ငံရဲ့ initiative တဲ့ပေါ့ကမ္ဘာကနာပြုလုပ်ပြီးတော့ဒီမှာကျွန်တော်တို့ရန်ကုန်မှာပြုလုပ်ခြင်းဖြစ်ပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာလည်းကျွန်တော်တို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကလာရောက်တက်ရောက်ပါတယ်တချို့နိုင်ငံသားရေးဝန်ကြီးဖြစ်လို့တချို့တွေကတော့နိုင်ငံသားရေးဝန်ကြီးမအားလို့ကိုစားလာတက်တဲ့လူတွေလည်းရှိပါတယ်အများစုကတော့နိုင်ငံသားရေးဝန်ကြီးတွေလာတက်ပါတယ်ဆိုတော့အစည်းအဝေးမှာလည်းခုနပြောသလိုရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဆောင်ရွက်နေတဲ့ဥစ္စာတွေကိုကျွန်တော်တို့ဒီအတိုင်းအမြန်ပုတ်ကိုဒေါ်ဆန်းစုကြည်ကအစည်းအဝေးမှာအသေးစိတ်ရှင်းလင်းပြောကြားခဲ့ပါတယ်သူရှင်းလင်းပြောကြားတာနဲ့ပတ်သက်လို့လည်းအဖွဲ့ဝင်နိုင်ငံတွေကနေပြီးတော့သူတို့ရဲ့မြင်တွေ့တဲ့ဥစ္စာလေးတွေသူတို့ရဲ့ဘလို့အကူအညီပေးနိုင်မဲ့ဥစ္စာလေးတွေကိုသူတို့ပြန်လဲဆွေးနွေးကြပါတယ်ခင်ဗျဒီဆွေးနွေးပွဲကပုံမှန်လင်းလင်းနဲ့မိသားစုတစ်ခွဲဆွေးနွေးကြတဲ့ဆွေးနွေးပွဲလေးတစ်ခုဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ပါဒီဆွေးနွေးပွဲမတိုင်ခင်တုန်းကပေါ့နော်ဒီမလေးရှားနိုင်ငံဝန်ကြီးချုပ်ပေါ့မလေးရှားနိုင်ငံဝန်ကြီးချုပ်ကနေပြီးတော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရိုဟင်ဂျာလို့ခေါ်တဲ့လူနည်းစုတွေပေါ့လေအဲ့လူနည်းစုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဖိနှိပ်ချုပ်ဆဲတာတွေများနေတယ်ပြီးတော့ဒီလူမျိုးတွေတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဥဆောင်ပြီးတော့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းနိုင်ငံသားရေးဝန်ကြီးဌာနကနေပြီးတော့မလေးရှားတမ်းမကြီးဆင့်ခေါ်ပြီးတော့ပြောဆိုတာတွေရှိခဲ့တုံ့ပြန်ပြောဆိုတာတွေရှိခဲ့ပါတယ်အဲ့တော့ဒီကနေ့ဆွေးနွေးပွဲမှာရောဒီမလေးရှားနိုင်ငံမလေးရှားဘက်ကလာတဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့ရောဘာတွေများထပ်ပြောပါသေးလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ခုနပြောလို့နာမည်လေးနဲ့ပတ်သက်လို့ပါဆိုကျွန်တော်တို့အခုဒီမှာတော့ဒီပြဿနာကိုဖြေရှင်းတဲ့အခါမှာဒီနာမည်ကို၌ကိုကအစ ကျွန်တော်တို့အငင်းပွားစရာဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တက်နိုင်သမျှတော့ဒီလိုမျိုးအငင်းပွားဝယ်ဖြစ်တဲ့နာမည်ကိုတော့ကျွန်တော်တက်နိုင်သမျှမသုံးမဲနဲ့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာမျိုးကျွန်တော်အဓိကဆောင်ရွက်အစိုးရအနေနဲ့အဓိကဆောင်ရွက်နေတဲ့ဆိုတဲ့ဥစ္စာလေးကိုလည်းဥစွာပြောပြရစီခင်ဗျနောက်တစ်ချက်ကတော့ကျွန်တော်တို့ဒီအစည်းအဝေးမှာဒီမလေးရှားနိုင်ငံသားရဲ့ဝန်ကြီးအနေနဲ့သူဆွေးနွေးပြောကြားတဲ့ဥစ္စာလေးရှိပါတယ်သူခုနပြောလို့သူတို့ဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်မှုလေးတွေရှိတယ်ဆိုတဲ့ဥစ္စာမျိုးလေးသူထုတ်ဖော်ပြောကြားပါတယ်ခင်ဗျာခုနပြောလို့သူတို့စိုးရိမ်တဲ့ဥစ္စာလေးတွေသူပြောပါတယ်ခင်ဗျာခုနပြောလို့ဒီကိစ္စဒီနိုင်ငံတနိုင်ငံတည်းအဖြစ်ရှင်းရမယ့်ဥစ္စာမျိုးပဲ ਨੇ ရီဂျင်အနေနဲ့ဖြည့်ရှင်းရမယ်ဆိုတဲ့ဥစ္စာမျိုးလေးသူပြောတာလေးရှိပါတယ်ဆိုတော့သူဒီတနိုင်ငံရဲ့အမြင်ကိုတော့အခြားနိုင်ငံတွေကတော့ same သူ share လုပ်တဲ့ဥစ္စာမျိုးတော့အစည်းအဝေးမှာပြောကြားခဲ့ခြင်းမရှိပါဘူ
း Okay အဲ့အာဆီယံရဲ့မူဖြစ်တဲ့ဒီ interference ပေါ့နော် non interference ပေါ့သူခြားနိုင်ငံရဲ့ခြားနိုင်ငံရဲ့ပြည်တွင်းရေးဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုသွေးဖီပြီးတော့မလေးရှားကနေပြီးတော့ဒါ regional data တွေပြဿနာအဖြစ်ဖြစ်ပေါ်လာနိုင်တယ်ဆိုတော့ဆိုရင်မကင်းဖြစ်တဲ့အကြောင်းကိုပြောတာဖြစ်မှာပေါ့နော
်ဟုတ်ကဲ့အဲ့ဒါကိုပဲတချို့အဖွဲ့ဝင်နိုင်ငံတွေကတော့ဒါပြည်တွင်းရေးကိစ္စဆိုတဲ့ဥစ္စာကိုတချို့အဖွဲ့ဝင်တွေကလည်းတေးသေးချာချာထောက်ပြပြောသွားလေးရှိပါတယ်ခင်ဗျာဒါကြောင့်မလို့တယောက်နဲ့တယောက်အမြင်မတူဘူးဆိုတာလေးလည်းပြောပြစေဒါကြောင့်မလို့အခြားအဖွဲ့ဝင်နိုင်ငံတွေကလည်းဒါပြည်တွင်းရေးဆိုတဲ့ဥစ္စာကိုတေးသေးချာချာပြီးတော့ထောက်ပြသွားတယ်ပြည်တွင်းရေးကိစ္စဖြစ်တဲ့အတွက်ကြောင့်တဆန်နိုင်ငံနေပြီးတော့ဖြည့်ရှင်းဖို့ဆိုတာလေးလည်းထောက်ပြဆွေးနွေးသွားလေးလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်ဒိုနီးရှားနိုင်ငံနဲ့ဥပမာဘရူနိုင်းတို့အင်ဒိုနီးရှားနိုင်ငံတို့ကတော့ဒီကိစ္စကဒါဘာသာရေးဒီလူမျိုးရေးပဋိပက္ခမဟုတ်ပဲနဲ့ဒါဟိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကိုပို့ပြီးတော့ဆောင်ပေးပြီးပြောသွားတာကြားရပါတယ်အဲ့တော့အင်ဒိုနီးရှားနိုင်ငံရဲ့အခန်းကဏ္ဍပေါ့လေအဲ့ဒါနဲ့ပတ်သက်လို့တော်ဆန်းစုကြည်အနေနဲ့ဘလို့ယူဆပါလဲရှင
်ဒီအစည်းအဝေးမှာခုနပြောသလိုပါပဲဒီကိစ္စဘာသာရေးကိစ္စမဟုတ်ပဲနဲ့လူသားချင်းစာနာမှုအကူအညီပေးရှုထောင့်အောင်နေပြီးတော့ဖြည့်ရှင်းဟုတ်ဆိုတဲ့ဥစ္စာမျိုးနဲ့တော့ဟိုအင်ဒိုနီးရှားကဒီဆွေးနွေးသွားတဲ့ဥစ္စာမျိုးလေးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီဝူပေါ်လီဒီမောင်းတော့ဒေတာကိုဒီသတင်းမီဒီယာတွေသွားကွင်းပြုထားတယ်အဲ့သတင်းမီဒီယာတွေသွားကွင်းပြုထားတဲ့အခါမှာဟိုဘယ်လိုမျိုးဟိုဘယ်လိုမျိုးအရေးချင်းနေနဲ့တတ်မှတ်ပြီးတော့ဟိုလွတ်လပ်တဲ့သတင်းဌာနဆိုပြီးတော့ယူဆရပါလဲရှင
်ဟုတ်ကဲ့ပ
ါတို့ VOA ရမပါလို့
ဟုတ်ကဲ့ဟိုခုနပြောတာဆိုခုနဒီရွေးချယ်မှုကတော့ပြည်ချာရေးဝန်ကြီးဌာနနေပြီးတော့အဓိကရွေးချယ်ပြီးစီစဉ်တဲ့အခီးစဉ်လေးဖြစ်တဲ့အတွက်ကြောင့်တော့ဘယ် criteria တွေပါလဲဆိုတာတော့ခုနဟိုအင်္ဂလိပ်လိုမေးခွန်းပါလဲဖြေထားခဲ့တဲ့အတိုင်းလိုပေါ့နော်ဥစားဒီပြန်ကြားရေးဝန်ကြီးဌာနကိုမေးတာတော့ပို့ပြီးတော့ခါခါနာနာပို့ပြည့်ပြည့်စုံဖြေနိုင်မှာပေါ့နော်ကျွန်တော်အနေနဲ့ဟိုမပြည့်စုံရင်လည်းမကောင်းတော့ဖြေဖို့နည်းနည်းဟိုဒီမေးခွန်းတော့ကျွန်တော်မဖြေဘဲနဲ့ပြန်ကြားရေးဝန်ကြီးဌာနအတွက်ပဲချန်လက်ထားပါစေခင်ဗျာ
ဟုတ်ကဲ့ပါဟိုအခုဒီနေ့ဟိုဒီအာဆီယံနိုင်ငံကြီးဝန်ကြီးတွေအလွတ်တဘောဆွေးနွေးပွဲမှာပေါ့နော်ရခိုင်အရေးသီးသန့်ပဲဆွေးနွေးတာပါလားတခြားဘာကိစ္စတွေဆွေးနွေးပါနေလဲရှင
်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရခိုင်ပြည်နယ်ရဲ့ကိစ္စကိုပဲအဓိကထားပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဘလို့အကူအညီတွေများဟိုကန့်လန့်ထားတာရှိပါလဲရှင်
ဟိုဆံမပြောဒီအာဆီယံကိုပြောတ
ာလားဆံမ
နိုင်ငံတကာ
အာဆီယံနဲ့
ဟုတ်ကဲ့ဟိုခုနပြောလို့တော့ဒီအဖွဲ့ဝင်နိုင်ငံတွေအချို့နိုင်ငံတွေကကျွန်တော်ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက် bilateral ကူညီတာတွေလည်းအများကြီးရှိပါတယ်ခုနပြောလူသားချင်းစာနာမှုအကူအညီပေးတဲ့ဥစ္စာမျိုးလေးတွေလည်းရှိပါတယ်ခင်ဗျာဒါကြောင့်မလို့ခုနဟိုဒီစီးဝေးမှာတော့ဒီလိုမျိုးဘယ်ကဏ္ဍမှာဘယ်လိုဆွေးနွေးမယ်ကူညီမယ်ဆိုတဲ့အသေးစိတ်တော့မဟုတ်ပါဘူးဒီ challenge just ဖြစ်နေတဲ့ဥစ္စာတွေကိုဘယ်လို address လုပ်ကြမလဲဆိုတဲ့ဥစ္စာမျိုးဆွေးနွေးကြတာပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီရခိုင်ဒေသမှာအခုဖြစ်နေတာဒီလူနည်းစုမွတ်စလင်အတိုင်းဝိုင်းလို့လည်းပြောလို့ရတာပေါ့နော်ဒါပေမဲ့လူနည်းစုဆိုရင်လည်းမောင်းတော့ဒေသမှာတော့သူတို့ကလူများစုဖြစ်နေတာပေါ့လောလောဆယ်မှာတော့ဒါပေမဲ့ဒီရခိုင်မူရင်းဒေသကတိုင်းရင်းသားဒီအနေနဲ့သူတို့ရဲ့စိတ်ခံစားချက်ပေါ့နော်ဟာဒီနိုင်ငံတကာအတိုင်းဝိုင်းတွေကတော့နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂအပါအဝင်အဖွဲ့အစည်းတွေကတော့ဒီမွတ်စလင်အတိုင်းဝိုင်းကိုပဲဦးစားပေးပြီးကူညီနေတယ်ငါတို့ရခိုင်တွေကိုတော့ပြစ်ပယ်ထားတယ်ဆိုတော့ခံစားချက်ကရှိနေကြပါတယ်သူတို့မှအဲ့ဒီ emotion တွေလည်းရှိနေတာပေါ့နော်သူတို့ရဲ့ခံစားချက်တွေနဲ့ပတ်သက်ပြီးတော့ဒီတခြားနိုင်ငံတကာအဖွဲ့အစည်းတွေကိုဘလို့ convince လုပ်မလဲဘလို့များဟိုဘလို့ပေါ့လေဒါတွေကို လေကူညီဖို့လိုအပ်တယ်ဆိုတာမျိုးပေါ့လေ
ဟုတ်ကဲ့ကျေးကျေးဇူးတင်ပါခင်ဗျာဒီမိကွန်းလေးမေးတာကိုလည်းလေဘာလို့လဲဆိုတော့ကျွန်တော်တို့ဟိုဒီအနေနဲ့တော့ဒီအကူညီပေးတဲ့ဥစ္စာမှာမျက်မျက်တာတာဖြစ်စေဖို့ဟိုဆိုတဲ့ဥစ္စာအများတန်းထောက်ပြပြီးတော့ကျွန်တော်တို့ပြောပါတယ်ဒါကြောင့်မလို့အကူညီပေးပြီဆိုရင် book community ဖြစ်ဖို့ဆိုတာလေးဆိုတော့ကျွန်တော်တို့အများတန်းအဲထောက်ပြပြီးပြောတဲ့အတွက်ကြောင့်ဒီ message လည်းနိုင်ငံတကာအတိုင်းဝန်းကသိရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့အကူညီပေးပြီးဆိုတာနဲ့သူတို့က book community ဆိုတဲ့ဥစ္စာ automatically သူတို့ခေါင်းထဲမှာရောက်နေတယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒါပေမဲ့အခုဟိုပါလေဒီဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းပေးထားတဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီမစ္စတာကော်ဖီအာနန်ဦးဆောင်တဲ့ဒီအကြံပေးကော်မတီပေါ့နော်ရခိုင်အရေးအကြံပေးကော်မတီကတွားတဲ့အခါမှာဒီရခိုင်ဘက်ကပေါ့နော်ရခိုင်ဘက်ကဒီရမီရဖလူကြီးတွေကဟိုတွေ့ဆုံဖို့ညှဉ်းဆန်ပြီးတော့ဆန္ဒပြနေတဲ့သဘောမျိုးပေါ့နော်အဲ့လိုဖြစ်တဲ့အခါကျတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အခါကျတော့ရခိုင်ဒေသခံတွေဘက်ကပေါ့နော်ခံစားချက်ကလည်းပို့ပြီးတော့များဟိုမကြေမနက်မကြေမချမ်းဖြစ်လာမလားလို့လေအဲ့ဒါနဲ့ပတ်သက်ပြီးတော့
ဘယ်လိုများဟုတ်ကဲ့ဆာပါခင်ဗျာခုနပြောတဲ့ဒီရခိုင်နဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရခိုင် advisory commission ရခိုင် state နဲ့အဖွဲ့တဲမှာလဲကျွန်တော်တို့ရခိုင်တိုင်းရင်းသားတွေပါပါတယ်အဲဆိုတော့ဟိုခုနပြောတဲ့ဒီဖြစ်နေတဲ့ဥစ္စာကိုမျက်မျက်တတ်တာဘယ်လိုက်မှုမရှိပဲねဒီအကြံပေးနိုင်ဖို့အတွက်ဒီအဖွဲ့တဲမှာပါတဲ့ composition ကလဲဒီမြမြတာတာဖြစ်စေဖို့အတွက်ကိုအထောက်အကူပြုစေမယ်လို့ယုံကြည်ပါတယ်။ဒါကြောင့်မလို့ခုနလိုမျိုးဟိုဒေါက်တာကော်ဖီယာနဲ့အဲဂျခိုင်ကိုသွားတဲ့ခီးစဉ်မှာဆန္ဒပြရသေးပါလေရှိတာလဲသူကကျွန်တော်လည်းကိုယ်တိုင်ပါသွားတဲ့အတွက်ကြောင့်ကျွန်တော်လည်းအဲဟိုမြင်တွေ့ခဲ့ရပါတယ်။ဟိုခုနပြောလို့ဒါဟိုဒီလိုမျိုးဟိုဒီမိုကရေစီကျင့်သုံးနေတဲ့နိုင်ငံတစ်နိုင်ငံမှာဆန္ဒပြရတဲ့ဆိုတဲ့ဥစ္စာလဲဟိုမထူးတန်းတော့မထူးဆန်းပါဘူးခင်ဗျာ။ဒါကိုဟိုကိုဒေါက်တာကိုဖီအနန်လည်းသူဆန္ဒဒီလိုမျိုးဆန္ဒပြရတဲ့ပတ်သက်ပြီးတော့သူခီးစဉ်အတွင်းသတင်းစာရှင်းလင်းပွဲမှာရောဒီရခိုင်မှာသတင်းတောက်တွေနဲ့တွေ့ပြောတဲ့အခါမှာလည်းဒီချက်ကလေးတွေထည့်သွင်းသူပြောသွားတယ်ဆိုတဲ့ဥစ္စာလည်းဆရာမတို့သိမယ်ဖြစ်ပါတယ်ခင်ဗျာဒါကြောင့်မလို့အခုဒီမှာတော့ဟိုကျွန်တော်တို့အနေနဲ့လည်းဟိုဒီ advisory commission ကနေပြီးတော့သူတို့ရဲ့ suggestion တွေပါလေပေးနိုင်ဖို့အတွက်ကိုဗတ်ပေါင်းဆောင်ကနေပြီးတော့ထေလာပြီးပြရမှာဖြစ်တဲ့အတွက်ကြောင့်သူတို့ခီးစဉ်အတွင်းမှာသူတို့မြန်မာနိုင်ငံလာတဲ့အတွင်းမှာဒါမှမဟုတ်ရင်ဟိုစာရေးသားပြီးတော့၎င်းပေါ့နော်သက်ဆိုင်ရာ stakeholder တွေကနေပြီးတော့ဖြစ်လို့တဲ့ဥစ္စာလေးတွေဖြစ်တဲ့ဥစ္စာလေးတွေအကြံဉာဏ်ပေးဖို့လဲသူတို့အများတန်းတိုက်တွန်းတဲ့ဥစ္စာမျိုးလေးတွေရှိပါတယ်လူစင်းတွေ့ပြီးတော့လည်းမဟုတ်ခင်လဲစာရေးသားပြီးတော့အကြံဉာဏ်ပေးလို့ရတယ်ဆိုတာလေးလဲသူတို့အများတန်းတိုက်တွန်းတဲ့အတွက်ကြောင့်ဒီလိုမျိုးအခြေအနေကိုလဲအသုံးပြုပြီးတော့အကြံဉာဏ်ပေးနိုင်ကြလိမ့်မယ်လို့ဟိုကျွန်တော်လည်းယုံကြည်ပါတယ်ခင်ဗျာခုနကလို့ဆန္ဒပြတာတစ်ပိုင်းပေါ့နော်ခုနကတစ်ဖက်ကလည်းကိုဒေတာကိုပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ရင်းနဲ့ပဲကျွန်တော်တို့ဒီပြဿနာလေးကိုဖြေရှင်းသွားနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟိုဒီ genocide ဆိုတဲ့စကားပေါ့နော်ဒါကတော့လူမျိုးတုံးတတ်ဖြတ်တဲ့ဆိုတဲ့စကားအဆင့်အထိတော့မရှိဘူးဆိုတာတော့အားလုံးသိကြတယ်ဒါပေမဲ့တစုံတစ်ခုသောအတိုင်းအတာအထိပေါ့လူခွေချိုးဖောက်မှုတွေကတော့ရှီကောင်းရှီနိုင်တာပေါ့ဘာလို့လဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကလူတွေလည်းဟိုအသက်ခံထားရတယ်ဒီလိုမျိုးဟိုကိုအိမ်ကိုမိဆိုးတဲ့အဖြစ်တွေလည်းရှိတယ်ပေါ့အဲ့လိုဆက်ဆက်ချက်တွေလည်းအများကြီးရှိတာပေါ့နော်ဒါမဲ့လို့ဒီလုံချုံရေးတပ်ဖွဲ့တွေအနေနဲ့အလွန်ကျွန်းအင်အားသုံးတာလည်းရှိရှိကောင်းရှိနိုင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဟာတွေကိုထဲထဲဝင်ဝင်သိနိုင်ဖို့အတွက်ပေါ့နော်တပ်မတော်ဘက်ကရောပူးပေါင်းဆောင်ရွက်မှုရှိပါလားရှင့
်ဟုတ်ဟိုခုနပြောလို့ပေါ့နော်ကျွန်တော်တို့အခုဒီစုံစမ်းရေးကော်မရှင်ဒုတက်သမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့တယ်ဆိုတာလေဒါကြောင့်ဖွဲ့ထားတဲ့ဥစ္စာဖြစ်ပါတယ်ခင်ဗျာခုနပြောတဲ့ဒီဟိုအော်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွတ်ဆဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့ထားတဲ့အတွက်ကြောင့်ဒီလိုကိစ္စတွေမှာခုနပြောသလိုဒီဟိုဒီ composition မှာလည်းဘယ်သူတွေပါလဲဆိုတဲ့ဥစ္စာလည်းဆရာမသိပြီးတဲ့အတွက်ကြောင့်တက်မတော်အနေနဲ့လည်းဟိုအများကြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာမျိုးရှိပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာဒီဒုသမရတေဦးမြင့်စွေဦးဆောင်ပြီးတော့ဒီ commission ကနေပြီးတော့ဒီဟိုစုံစမ်းစစ်ဆေးမှုရဲ့ရလဒ်ကိုကျွန်တော်တို့စောင့်မျှော်ကြည့်နေပါတယ်ခင်ဗျာ
โอเคကျေးဇူးအများကြီးတင်ပါတယ်ကျေးဇူ
းအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပ
ါTalking Zone Season တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ57 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ရှင်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။ခရစ်စမတ်အထူးအစီအစဉ်ဖြစ်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာရှိတဲ့ Christmas အခါသမယပါတော့ရှင်များရှင်ဒီ Christmas ရက်မှာ Christmas အထူးအစီအစဉ်ဖြစ်နေ Christmas အတွက်အရန်နာမည်ကြီးရဲ့တခြင်းတစ်ချို့ကိုပြောပြချင်ပါတယ်။ UK နိုင်ငံကတော့ Christmas ရာသီရောက်ပြီဆိုတာနဲ့အကောင်ဆုံး Christmas ရာသီတေးဆိုပြီးတော့ရွေးချယ်နံပါတ်တက်လိရှိရပါ။ American ပြည်အောင်စုမှာတော့ဒီလိုမျိုးဘဲတခြင်းကတော့ Christmas ရာသီရဲ့အကောင်ဆုံးဆိုတာမျိုးတည်ယဝင်စီးရင်ထုတ်ပြန်တာမျိုးမရှိပေမဲ့လေ Billboard ကတော့အကောင်ဆုံး Holiday Day Album ဆိုပြီးတော့စီးရင်ထုတ်ပါတယ်။ဒါပြင် Rolling Stone ဂီတမဲဂဇင်းတို့ဂီတနဲ့ပတ်သက်တဲ့သတင်း website တွေကသူတို့ရဲ့စာဖတ်ပရိသတ်တွေစီကပဲဖြစ်ဖြစ်သူတို့ကိုယ်တိုင်ပဲဖြစ်ဖြစ်စမ်းစစ်ပြီးတော့အကောင်ဆုံး Christmas Day များလူကြိုက်အများဆုံး Christmas Day များဆိုပြီးတော့စီးရင်ထုတ်တတ်ပါတယ်။အဲ့ဒီစီးရင်တွေအားလုံးပေါင်းပြီးတော့အဲ့ဒီထဲကသချင်းတချို့ကိုရွေးပြီးတော့နားဆင်ကြည့်ရအောင်ပါနော်
။ It's Christmas time. There's no need to be afraid.At Christmas time, we let in light and we banish shame.
And in our world of plenty, we can spread a smile of joy. Throw your arms around the world at Christmas time.
1984ခုနှစ်မှာ UK Christmas ကာလအကောင်းဆုံးစီးရင်မှာနံပါတ်1ချိတ်တဲ့တခြင်းလေးပါအီသီယိုးပီးယားနိုင်ငံကအငတ်ဘေးအတွက်အမှုပညာရှင်တွေစုပေါင်းပြီးရန်မုံငွေရှာတဲ့ Band Aid ပွဲကိုဗြိတိရှ်ဆိုတော်ကြီး Bob Geldof ရဲ့ The Boomtown Rats အဖွဲ့ကဦးစီးပြီးတော့ကျင်းပတော့ဒီသတင်းနဲ့ဖျော်ဖြေခဲ့တာပါ1989ခုနှစ်မှာ Band Aid 2ဆိုပြီးတော့နောက်ထပ်တပွဲ2004ခုနှစ်မှာ Band Aid 20ဆိုပြီးတော့နောက်ထပ်တစ်ခါဒီရန်မုံငွေရှာဖွေပွဲတွေကျင်းပခဲ့ပါတယ်အခုနားဆင်ကြရတဲ့သတင်းကတော့2004ခုနှစ်မှာကျင်းပတဲ့ Band Aid 20ကသတင်းဖြစ်ပါတယ်တဲ့ချင်းနာမည်က Do They Know It's Christmas Christmas ရောက်ပြီဆိုတာသူတို့သိရဲ့လားဟဲ့နားဆင်ကြည့်ပါရှင
Deprived if the tables turn, would you survive?
Here's to them underneath that burning sun.
You ain't gotta feel guilt, just selfless. Give a little help to the helpless.
Do they know it's Christmas time at all?
Feel.
2014ခုနှစ်မှာ UK နိုင်ငံအကောင်းဆုံးတပုတ်ထဲတေးသချင်းအယ်ဘမ်စီးမားနံပါတ်1ချိတ်တဲ့ဒီ Last Christmas ဆိုတဲ့ One အဖွဲ့ရဲ့တခြင်းကတော့ Christmas လို့စဉ်းစားမိတာရင်ကျွန်မစိတ်ထဲကိုပထမအဆုံးရောက်လာတဲ့တခြင်းဖြစ်ပါတယ်။တခြင်းကောင်းစဉ်ကအရင်နှစ် Christmas ဆိုတော့ပို့ပြီးတော့လည်းအမှတ်ရစေပါတယ်နော်။ One အဖွဲ့တွေက George Michael ကိုရိုင်းရေးတဲ့ဒီတခြင်းကို Savage Garden, Billy Piper, Hillary Duff ဒီလိုမျိုးနာမည်ကြီးတွေပြင်နာမည်အကြီးဆုံး Taylor Swift ကလည်း2009ခုနှစ်ကပြန်ပြီးတော့အတန်းသွင်းတည်ဆူခဲ့ပါတယ်။ Taylor Swift ရဲ့တခြင်းကိုနားဆင်ကြည့်ပါအောင်ရှင်။ဆောင်းဝိုင်းမှာဩစတြေးလျနိုင်ငံမှာရေးဆက်ခဲ့တဲ့အခုထိလဲခရစ်မတ်အချိန်တွေမှာအဓိကကြားရတဲ့သချင်းလေးတစ်ပုဒ်ကတော့ Silent Night ပဲဖြစ်ပါတယ်။ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကလည်းဒီသချင်းကိုတံမိုးဖျက်လို့မရတဲ့ယဉ်ကျေးမှုအမွေအနှစ်ဖြစ်နေ2012ခုနှစ်မှာစီရင်သွင်းလိုက်တာပါ။ဒီသချင်းကို Irish ဆိုတော့အညာက EERU ဆိုပြီးတော့ Irish ဘာသာစကား Gaelic နဲ့ပြန်ဆိုထားပါတယ်။အဲ့ဒီတချင်းပါတဲ့သူရဲ့ Evening Fall ဆိုတဲ့ Dale Album ကတော့ American ပြောင်စုမှာ1994ခုနှစ်နဲ့2004ခုနှစ်အကြားဆယ်နှစ်တာကာလအတွင်းအယောင်ကောင်းဆုံး Christmas Single ဒေးတပြဖြစ်ပါတယ
「あれですべ」
Christmas တချင်ကောင်းကောင်းလေးတွေကိုအများကြီးလိုက်နာထောင်ပြီးတော့မူရင်းတချင်တွေပဲဖြစ်ဖြစ်ပြတ်ဆိုထားတာတွေကပဲဖြစ်ဖြစ်တချင်တွေကကောင်းလို့ဘယ်တချင်ရွေးရမလဲတော်တော်လေးကိုဝေကွဲမရဖြစ်ရပါတယ်ရှင်။ဒါမဲ့လည်းအချင်းကလည်းအကန့်တနဲ့ဆိုတော့အခုဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တချင်ကတော့1956ခုနှစ်မှာ Chester Harrison ဆိုတဲ့အမျိုးသား Calypso ဂီတတန်စင်နဲ့စပြီးတော့ရေးသားတဲ့တချင်ကိုနောက်ပိုင်းမှာ Christmas တချင်စာသားပြောင်းထည့်ပြီးတော့အဲ့နှစ်မှာပဲအတန်သွင်းခဲ့တဲ့တခြင်းဖြစ်ပါလေ။အဲ့ဒီတခြင်းကနောက်နှစ် 1958 ခုနှစ်မှာ UK အကောင်ဆုံးတခြင်းနံပါတ်1ချိန်တာပါ။အဲ့ဒီတခြင်းကိုပြန်ပြီးတော့တည်ဆူထားတာတွေလည်းအများကြီးရှိပါသေးတယ်။1958ခုနှစ်မှာဂျာမနီကဒီစကိုဂီတအဖွဲ့ Bonian ပြန်ပြီးတော့တည်ဆူထားတဲ့တခြင်းကတော့လူကြိုက်အများဆုံးဖြစ်ပါလေ။Mary's Boy Child, Oh My Lord ဆိုတဲ့ခေါင်းစဉ်နဲ့ Bonian အဖွဲ့တည်ဆူတော့ UK မှာနံပါတ်1ထပ်ပြီးတော့ချိန်ပါလေ။အဲ့ဒီတခြင်းက UK အကောင်းဆုံးတေးစင်မှာလည်းခုချိန်ထိအယောင်းရဆုံးတပုတ်သေးခွေစင်မှာပါဝင်တာပါ2012ကုန်ထိဆိုရင် online နဲ့တပြားနှစ်တန်းနီးပါးရောင်းချရခဲ့ပြီးဖြစ်သလိုပထမအဦးဆုံးတည်ဆူခဲ့သူ Harry Belafonte ရဲ့တခြင်းကလည်းအဲ့ဒီလောက်ထိရောင်းချထားရတာပါ Bonian အဖွဲ့တည်ဆူထားတဲ့ Mary's Boy Child Oh My Lord ဆိုတဲ့တခြင်းကိုနားဆင်ကြည့်ကြရအောင်ပါ
Mary's Boy Child Jesus Christ was bornOn Christmas Day, and man will live forevermore because of Christmas Day.
ပြီးတော့တခြား website တွေအကြိုက်ဆုံး Christmas Day တခြင်းစီးရင်တွေမှာမပါမဖြစ် Rolling Stone ရဲ့အစီးရင်မှာတော့ Christmas အကောင်းဆုံး Day နံပါတ်1ချိန်တဲ့တခြင်းကတော့ John Lennon တီဆိုတဲ့ Happy Christmas War is Over ပဲဖြစ်ပါတယ်သူရဲ့ဇနီးဖြစ်တဲ့ Yoko Ono နဲ့တွဲပြီးတော့ John Lennon ကအဲ့ဒီအချိန်တုန်းက VNN စစ်ပွဲနဲ့ပတ်သက်ပြီးတော့ရေးဆက်တဲ့တခြင်းမှာ Harlem Community Choir အဖွဲ့ကနောက်ခံတီဆိုပေးထားပြီးတော့ New York က Record Plant မှာအတန်သွင်းတာဖြစ်ပါတယ်တချင်းကောင်းစဉ်လေးလိုပဲပျော်ရွှင်စရာခရစ်စမတ်ချိန်ခါပါစစ်ပွဲကြီးပြီးပါပြီလို့ပြောနိုင်တဲ့အချိန်နဲ့မကြောက်ရင်ရောက်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်အားလုံးအတွက်ပျော်ရွှင်စရာကောင်းတဲ့ခရစ်စမတ်ရဖြစ်ပါစေ
So this is Christmas And what have you done Another year over And you won't just be gone And so this is Christmas I hope you have fun The near and the dear ones The old and the young
A very Merry Christmas And a Happy New Year
မရေတနာကျော်အစီအစဉ်တင်ဆက်တဲ့ခရစ်စမတ်အထူးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ပြပေးခြင်းပါတယ်။အပြစ်မရက်သေးတဲ့အဖွဲ့တွေကိုအပြစ်ရက်စာချုပ်လက်မှတ်ထိုးလောင်စီယုံဆွဲဆောင်နိုင်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပါတယ်။မရင်ချင်းနိုင်ငံကကူညီတင်ဆက်ထားတာနားဆင်ပါရှင်။
ပြီးခဲ့တဲ့ဒီဇင်ဘာ22ရက်နေ့က GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးကျင်းပပါတယ်။ခေါင်းစဉ်ကတော့ GMC ကတွေ့ရှိရတဲ့အခက်အခဲနဲ့စင်ခုမှုတွေအပေါ်ကြော်လွှားနိုင်မယ့်နည်းလမ်းတွေရှာဖွေဖို့အတွက်ကျင်းပတဲ့ကော်မတီရဲ့မျက်နှာစုံညီအစည်းအဝေးဖြစ်ပါတယ်။ဒီမတိုင်ခင်ဒီဇင်ဘာ22ရက်နေ့ကလည်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ကိုယ်တိုင်ဦးဆောင်ပြီးငင်းညာရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ဖွဲ့စည်းရေးဆိုင်ရာအစည်းအဝေးတရကျင်းပခဲ့ပါသေးတယ်။အဲ့ဒီဖွဲ့ကလည်းတောင်စားစုကြည်ကိုယ်တိုင်ဦးဆောင်ပြီးအစိုးရကိုယ်စားလှယ်၈ယောက်လက်နက်ကိုင်တိုင်းသားတွေဘက်ကကိုယ်စားလှယ်၈ယောက်နဲ့ဖွဲ့စည်းကြမှာပါပြောရရင်လက်ရှိချိန်ဟာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတပ်မတော်နဲ့ KIA ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အချိန်ပါတိုက်ပွဲကြီးတွေတိုက်ခိုက်နေပြီးနှစ်ဖက်အထူးကအကြဆုံးများပြားနေသလိုဒေသခံပြည်သူတွေလည်းဘေးလွတ်ရာရှောင်တိမ်နေကြရတဲ့အခြေအနေမျိုးပါဒီအခြေအနေအောက်မှာအစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်တွေဖော်နေကြတာဖြစ်ပါတယ်NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလက်ရှိအပြစ်မရတိုက်ခိုက်နေစေအဖွဲ့စည်းတွေကိုအပြစ်ရစာချုပ်လက်မှတ်ထိုးလာအောင်ဆွဲဆောင်နိုင်ပါမလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒေါက်ဆန်းစုကြည်ဦးဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JCB ဖွဲ့စည်းရေးအစည်းအဝေးကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံတကာနဲ့ပြည်တွင်းကရလာမဲ့ကူညီထောက်ပံ့မှုတွေကိုဘယ်ကောင်းစဉ်အောက်မှာဘယ်လိုခွဲဝေသုံးစွဲသွားမယ်ဒီငွေကြေးအထောက်ပံ့တွေကိုဘယ်သူတွေကဘယ်လိုပွင့်လင်းမြင်သာမှုတွေနဲ့အတူစီမံခန့်ခွဲသွားမယ်ဆိုတာကိုညှိနှိုင်းကြတဲ့အစည်းအဝေးပါတကယ်တော့ငြိမ်းချမ်းရေးအကောင့်တွေဖော်ရေးအတွက်နိုင်ငံတကာထောက်ပံ့မှုတွေဟာအရင်သမရဦးသိန်းစိတ်အစိုးရလက်ထက်ကတည်းကရှိခဲ့တာပါဒါပေမဲ့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝိုင်းဝန်းဝေဖန်တာခံခဲ့ရပါတယ်အခုတော့ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အဖွဲ့ကတော့အဲ့ဒီတုန်းကအခြေအနေမျိုးနဲ့လုံးဝခြားနာပါတယ်ရမုံဝေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့မှအစိုးရဘက်နဲ့လက်နက်ကိုင်အဖွဲ့တွေဘက်ကအရေးအတွက်တူညီတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းမှဖြစ်ပြီးထူးခြားချက်ကတော့တိုင်းနာလက်နက်ကိုင်တွေဘက်မှအပြစ်ရဲ့လက်မှတ်ထိုးမထားတဲ့အဖွဲ့ကကိုယ်စားလှယ်တွေကိုပါပါဝင်ခွင့်ပြုထားခြင်းပါဒါဒီမှာကဒီအဖွဲ့ထဲမှာဝါနဲ့မိုင်းလာလိုအဖွဲ့တွေကကိုယ်စားလှယ်တွေကိုပါထည့်သွင်းဖွဲ့စည်းသွားမယ်သဘောတွေ့မြင်ရပါတယ်ဒီအတိုင်းသာဖွဲ့စည်းနိုင်ခဲ့ရင်တကယ့်ကိုအားလုံးပါဝင်တဲ့ပေါင်းဆက်ညှိနှိုင်းမှုအဖွဲ့ဖြစ်လာမှာပ
ါတကယ်လဲအဲ့ဒီရန်ပုံငွေဆိုင်ရာအဖွဲ့စည်းမှာအားလုံးပါဝင်ဖို့လဲလိုအပ်တာတွေ့ရပါတယ်အကြောင်းကတော့ရန်ပုံငွေတွေရရှိလာတဲ့အခါဘယ်နေရာတွေမှာသုံးဆွဲမယ်ဘယ်လိုကောင်းစဉ်တွေအတွက်ရန်ပုံငွေရှာကြမယ်စတာတွေဆွေးနွေးတဲ့အခါငြိမ်းချမ်းရေးဖြစ်စဉ်တစ်လျှောက်လုံးအတွက်အရေးကြီးကဏ္ဍ၄ခုကိုညှိနှိုင်းနိုင်ခဲ့ကြပါတယ်အဲ့ဒါတွေကတော့ပြစ်ခတ်တိုက်ခိုက်မှုရက်စရေးကဏ္ဍစစ်ဆန်ညှိနှိုင်းဆွေးနွေးရေးကဏ္ဍငြိမ်းချမ်းရေးအထောက်အကူပြုဖွံ့ဖြိုးရေးကဏ္ဍနဲ့အမျိုးသားပြန်လည်သိမ်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRCB ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များကဏ္ဍဆိုပြီးကဏ္ဍ၄ရပ်ချမှတ်နိုင်ခဲ့ကြလို့ပါပဲကဏ္ဍခေါင်းစဉ်တွေကိုကြည့်လိုက်တာနဲ့ရန်ပုံငွေတွေကိုရေရှည်ငြိမ်းချမ်းရေးဖြစ်စဉ်အားလုံးအတွက်ခြုံငုံအသုံးပြုနိုင်မဲ့အနေအထားတွေးကြရမှာဖြစ်ပါတယ်ဒီကဏ္ဍတွေကိုကြည့်ရင်ရန်ပုံငွေတွေဟာအပြစ်မရသေးတဲ့လက်နက်ကိုင်အဖွဲ့စည်းတွေနဲ့ဆိုင်တဲ့ကိစ္စတွေမှာတုံးနိုင်မှာဖြစ်သလိုအပြစ်ရထားပြီးသားနယ်မြေတွေသာဖွံ့ဖြိုးအောင်လုပ်လို့တဲ့ကဏ္ဍတွေမှာလည်းအသုံးပြုနိုင်မယ်ဆိုတာတွေ့နိုင်ပါတယ်
နောက်ရက်ကျင်းပတဲ့ GMC အစည်းအဝေးမှာတော့ GMC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေကအဲ့ဒီကိစ္စပြောပါတယ်။သူကတိုင်းနာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးပြီးဖြစ်တဲ့အကြောင်းဒီနောက်ပိုင်းအပြစ်ရဲ့ခိုင်မာစေဖို့စောင့်ကြည့်ရေးကော်မတီတွေဖွဲ့ပြီးအကောင့်ထဲပေါ်ခဲ့တဲ့အကြောင်းဒါရီမကဂျားကာလဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုပါဆောင်ရွက်သွားကြဖို့ရှိတဲ့အကြောင်းအဲ့ဒီလိုငြိမ်းချမ်းရေးဖြစ်စဉ်တွေကိုအောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်မှသာအပြစ်ရထားတဲ့အကျိုးကျေးဇူးကိုထင်ထင်ရှားရှားတွေ့မြင်ရမှာဖြစ်ပြီးအပြစ်ရမထားတဲ့အဖွဲ့တွေအပြစ်ရစာချုပ်လက်မှတ်ရေးထိုးလာအောင်စွဲဆောင်နိုင်မှာဖြစ်တဲ့အကြောင်းပြောကြခဲ့ပါတယ်။မှန်ပါတယ်။တကယ်လဲတိုင်းသားပြည်သူတွေဟာအစိုးရနဲ့လက်နက်ကိုင်တိုင်းသားတွေအပြစ်အခက်ရစဲထားခြင်းအပြင်သူတို့အပေါ်ဘလောက်ထိအကျိုးကျေးဇူးရှိလာမလဲစောင့်ကြည့်နေကြတာပါ။ဒီအတွက်အစိုးရတက်မတော်နဲ့အပြစ်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အပြစ်ရဲ့ခိုင်မာအောင်နောက်ထပ်တိုက်ပွဲတွေမဖြစ်တော့အောင်စူးစမ်းထိန်းသိမ်းကြရမယ်အပြင် ညီမြုံမိုင်းတွေရှင်းလင်းရေးဒုက္ခတွေတွေနေရက်ပြန်နိုင်ရေးသက်ဆိုင်ရာနေမြေအသီးသီးကတိုင်းသားပြည်သူတွေလွတ်လွတ်လပ်လပ်သွားလာနေထိုင်စီးပွားရေးလုပ်ကိုင်နိုင်ရေးစတဲ့အခြေအနေတွေဖန်တီးပေးဖို့လိုပါတယ်။ဒါဒီမကမြမငင်းကြေးရေးဖြစ်စဉ်တွေကိုကူညီနေကြတဲ့နိုင်ငံတကာအကူအညီအထောက်အပံ့တွေအဲ့ဒီဒေသတွေမှာခံစားလာနိုင်အောင်ဒီမာကြီးနီးတူအပြည့်ရထားတဲ့ဒေတာတွေမှာနိုင်ငံတကာယင်းနှိမ့်နှံမှုတွေဝေရောက်လာနိုင်အောင်ကူညီပံ့ပိုးပေးနိုင်ရမှာဖြစ်ပါတယ်
။ခြုံငုံပြီးပြောရရင်အစိုးရတပ်မတော်နဲ့အပြည့်ရတိုင်းသားလက်နက်ကိုင်တွေဟာတစ်ဖက်မှာအပြည့်ရခိုင်မာအောင်လို့နိုင်ငံရေးရပြည်လည်မှုရသည့်အထီးအေးဆေးဆေးအချိန်ယူဆွေးနွေးအခြားတစ်ဖက်မှာလည်းတိုင်းသားပြည်သူတွေရဲ့ဘဝမြင့်မားတိုးတက်ရေးနယ်မြေဒေသအေးချမ်းတည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်လာစေရေးကိစ္စတွေကိုအကောင့်တွေဖော်နိုင်ရမှာဖြစ်ပါတယ်။အဲဒီလိုအကောင့်တွေဖော်လို့အောင်မြင်လာတာနဲ့အမျှအပြစ်ခတ်ရက်စဲထားတဲ့ဒေသနဲ့တိုင်းသားပြည်သူတွေရဲ့ပုံရိပ်ပိုကောင်းမွန်လာမှာဖြစ်ပြီးအပြစ်မရသေးတဲ့ဒေသကပြည်သူတွေအားကျရတဲ့အနေအထားတစ်ခုရောက်ရှိလာမှာပါ။ဒီတိုင်းသားပြည်သူတွေရဲ့ဆန္ဒကိုစူးစီးပြီးတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေအပြစ်ရစာချုပ်လက်မှတ်ရေးထိုးလာအောင်ကြိုးစားကြရမှာဖြစ်ပါတယ်။လက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့အဲ့ဓာတွေကိုအောင်မြင်မြန်ဆန်းဆန်းအကောင့်တွေဖော်လာနိုင်တဲ့အမျှအပြစ်မရသေးတဲ့အဖွဲ့တွေကို NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်စီယုံဆွဲဆောင်နိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
2019နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပေါ်ကျွန်တော်တို့ VOA သောရရှင်ရဲ့မျှော်လင့်ချက်တွေနဲ့စူတောင်းတွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပြောဆိုဖလှယ်ကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်နေတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုယ့်ရဲ့မျှော်လင့်ချက်နဲ့စူတောင်းကိုစာသားနဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554အီးမေးလ်လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှိနေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်နော
်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတော့ကြံနေသေးတဲ့အစီအစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။ထူးခြားဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ရှင်။ပီရူးနိုင်ငံရဲ့လီမာမြို့တော်မှာနားမကျတဲ့ကလေးတွေအတွက်ဂီတဖျော်ဖြေပွဲတစ်ခုကို Christmas အားလည်းရမှာပြုလုပ်ပါတယ်။ American ဇီဝဗေဒပညာရှင်တယောက်ဟာဘိုလီးဗီးယားနိုင်ငံမှာတည်ဆောက်ခဲ့တဲ့18မီတာကြီးတဲ့ကျူရိုးလေနဲ့ပစ္စည်းပိတ်သမုတ်တရားနောက်ဖက်ကန်းကနေအရှိတ်ဘက်ဩစတြေးလျကန်းကြီးကိုအရောက်သွားဖို့စီစဉ်ပါတယ်။ဒီလိုမျိုးထူးခြားဆန်းများသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့တင်ဆက်ထားပါတယ်ရှင်။
ပီရူးနိုင်ငံကဂီတဝိုင်းတစ်ခုကတော့မြို့တော်လီမာကနားမကျတဲ့ကလေးတွေအတွက်အလင်းအယောင်နဲ့တုန်ခါမှုတွေကိုသုံးပြီးခရစ်စမတ်အားလည်းရဖြော်ပြပေးခဲ့ကြပါတယ်။လန်ချိုကွီဇီယာနာကဂီတပညာရှင်လည်းဖြစ်ရုပ်မြင်သံကြားအစီအစဉ်မှာပါဝင်တင်ဆက်သူလည်းဖြစ်ပြီးတော့အခုလိုအားလည်းရဂီတဝိုင်းလေးကိုနားမကျသူတွေအတွက်အထူးစီစဉ်ခဲ့တာပါ။ခရစ်စမတ်ရိုးရာသချင်းတွေဖြစ်တဲ့ Jingle Bell အစရှိတဲ့သချင်းတွေကိုကလေး90လောက်ကိုဖြော်ပြခဲ့တာဖြစ်ပြီးတော့ဒီတင်ဆက်မှုကရတဲ့အကျိုးအမြတ်တွေအားလုံးကိုပီရူးနားမကြအသင်းအတွက်ရည်ရွယ်ခဲ့တာပါ။ Sound Gala ဆိုတဲ့ software တစ်မျိုးကိုသုံးခဲ့ပြီးတော့ကလေးတွေထိုင်တဲ့ခုံအောက်မှာရှိတဲ့ speaker နဲ့ဆက်သွယ်ထားတာပါ။သချင်းဆလာတာနဲ့ speaker ပါတဲ့ခုံတွေဟာအတန်ကြောင့်တုံလာသလိုပတ်ဝန်းကျင်မှာရှိတဲ့အလင်းနဲ့အယောင်တွေကလည်းတန်စင်အလိုက်ပြောင်းလဲမှုကိုခံစားရသေးတာပါ။ဒီလိုလုပ်တာဟာတဘာဝအရန်ကြတဲ့အတွက်လဲကလေးတွေအလဲတကူနားလည်မယ်လို့မျှော်လင့်တဲ့အကြောင်း Latin Gita Grammy ဆုအတွက်စည်ရင်တင်သွင်းခြင်းခံရသူလည်းဖြစ်ပီရူးအမျိုးသားရိုးရာကိုထိမ့်သိမ့်တဲ့ဆုရထားသူလည်းဖြစ်တဲ့ Guiziana ကပြောပါတယ်
တောင်ပိုင်းအိန္ဒိယမြို့တစ်ခုဖြစ်တဲ့ဇန်ဂါလူလူမြို့မှာတော့တဘာဝဖတ်ဝင်ခြင်းကိုထိခိုက်မှုနည်းစေတဲ့ Christmas တစ်ပင်တစ်ပင်ဟာလူအများကိုဆွဲဆောင်နေပါတယ်မာတူမာဖျားရှိကိုကြောင့်ကဖန်တီးထားတဲ့အမြင့်ပင်25ပင်ရှိတဲ့ဒီတစ်ပင်ဟာပြန်လည်အသုံးပြုလို့ရတဲ့ပစ္စည်းတွေဖြစ်တဲ့ get to ဆက်ကူပုံတွေအာလူးနဲ့ကြက်သွန်နီအိတ်အခွန်တွေကိုသုံးပြီးတော့လှုပ်ထားတာပါအခုလိုထူးခြားတဲ့အကြံဉာဏ်နဲ့ဖန်တီးထားတာဟာဆိုရင်ဒါဟာ70မြောက်ဖြစ်ပါတယ်အနာဂတ်မျိုးဆက်တွေအတွက်ကျွန်တော်တို့ဘယ်လိုတန်ဖိုးမျိုးကိုလေးစားဖို့သင်ကြားပေးသလဲဆိုတာကိုပြသဖို့အတွက်အခုလိုလှုပ်ဆောင်ရတာပါလို့ဖျားရှင်ကိုကြောင့်ကတရားဟောဆရာဒေါက်တာရှန်ဖီသောမတ်စ်ကပြောပါတယ်ရှင
်ဒီကရက်ဘုံကနေကပါကစ္စတန်နိုင်ငံကရာချီမြို့မှာရှိတဲ့ ရစ်ယာန်လူမှုအဖွဲ့အစည်းတွေဟာခရစ်စမတ်မတိုင်ခင်အကျိုးငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုကိုလှည့်လည်ကျင်းပခဲ့ပါတယ်။ကားကြီးတွေပေါ်မှာစန်တာဘိုဘိုလိုဝတ်ဆင်ထားတဲ့သူတွေကစန်တာအုပ်ထုပ်တွေကိုလိုက်ဝေပေးခဲ့တာပါ။ကရာချီမြို့မှာခရစ်ယာန်လူနည်းစုတော်တော်များများနေထိုင်တာဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ဆုတောင်းတာပါကစ္စတန်နိုင်ငံကြီးပွားဖို့အတွက်ဆုတောင်းတာတွေလုပ်ခဲ့ကြပြီးလူအသွားလာများတဲ့ပင်လယ်စိတ်ကမ်းနေရာမှာအဆုံးသတ်ခဲ့ကြပါတယ်ခင်ဗျာ။
ဘိုလီးဗီးယားနိုင်ငံမှာတော့ပစိဖိတ်သမုဒ္ဒရာအနောက်ဘက်ကမ်းကနေအရှေ့ဘက်ဩစတြေးလျကမ်းခြေကိုသွားမဲ့ကျူရိုးတဲ့ဆောက်ထားတဲ့ထူရာလီတစည်းရေချပွဲကျင်းပပါရယ်။ရိုးရာခမ်းနားတွေပြုလုပ်ခဲ့ပြီးတော့ဒီပွဲကိုဘိုလီးဗီးယားသမ္မတကိုယ်တိုင်တက်ရောက်ခဲ့တာပါ။၁၈မီတာရှိတဲ့ဒီလီဟာကီလိုမီတာပေါင်း18,500ကိုကျော်ဖြတ်ပြီးရေးကြီးတဲ့ပေါင်းစည်းသတင်းစကားတွေကိုတည်ဆောက်မှုဖြစ်ပါတယ်လို့ဒီလီကိုတည်ဆောက်ခဲ့တဲ့အဲရစ်ကန်တရီကပြောပါရယ်။ဖီရာကိုချာ3လို့နာမည်ပေးထားတဲ့ဒီလီဟာတီတီကာကာရရန်ကြီးထဲမှာပေါက်တဲ့ကျူရိုးတွေကိုသုံးပြီးတော့စောက်ထားတာပါ။ချီလီစိတ်ကမ်းမြို့အေရီကာကနေဩစတြေးလျနိုင်ငံကို2019ခုနှစ်မတ်လမှာစတင်ထွက်ခွာမှဖြစ်ပြီးတော့အမေရိကန်ဇီဝဗေဒပညာရှင်ဖီလ်ဘက်ရဲ့စိတ်ကူးကိုအကောက်အထည်ဖော်မှဖြစ်ပါတယ်။အခုခီးစင်ဟာဘက်အတွက်တတိယအချိန်မြောက်ဖြစ်ပြီးတော့2009ခုနှစ်ကအေရီကာကနေEaster Island ကိုသွားတဲ့ပထမအချိန်နဲ့2003ခုနှစ် Valparaiso စိတ်ကမ်းကနေ Sydney ကိုသွားတဲ့ဒုတိယအခေါက်တွေကတော့မအောင်မြင်ခဲ့ပါဘူးရှင
်။ကိုငင်းရန်နဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းငွေနေနေညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါ။ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုမတိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်။လေရင်မှူတန်းနေအပါအဝင်လူ92ဦးလိုက်ပါသွားတဲ့ရုရှားစစ်တပ်လေရင်တစ်စင်းအပန်းဖြေမြို့ဆိုချီကနေပြန်တမ်းပြီးမကြခင်မှာပဲပင်လယ်နဲ့ထဲကိုပြတ်ချသွားတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါရယ်။ထင်ရှားတဲ့စစ်တပ်ရဲ့တီဝမ်အဖွဲ့လည်းပြတ်ချခဲ့တဲ့လေရင်ပေါ်မှာလိုက်ပါသွားပါရယ်။ရုရှားကန်လို့ပင်လယ်ပြင်ကနေလေရင်အပြက်အစီးတွေနဲ့တေဆုံးသူတို့ချို့ရဲ့ရုပ်လောင်းတွေတွေ့ရှိထားတယ်လို့လဲတာဝန်ရှိသူတွေကပြောပါရယ်ရှင်။စစ်ပွဲတွေနောက်အကြမ်းဖက်မှုတွေရဲ့ချင်းချောက်မှုတွေနဲ့ကဘာကြီးငြင်းချမ်းပါစေကြောင်းပုပ်ယဟန်မင်းကြီးဖရန်စစ်ကဒီကနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ခရစ်စမတ်နေ့ဆုတောင်းအဖြစ်မိန့်ကြားပါရယ်။စိန့်ပီတာရှင်ပြန်လှသာဆောင်ကနေပုပ်ယဟန်မင်းကြီးမိန့်ခွန်းပြောကြားတဲ့အထက်မှာတော့မြမငြင်းချမ်းရေးအောင်မြင်ပါစေကြောင်းလဲထည့်သွင်းဆုမွန်ကောင်းတောင်းခဲ့ပါရယ်။မြမနိုင်ငံမှာငြင်းချမ်းစွာအထူးရှင်တွဲနေထိုင်ရေးအောင်မြင်ပါစေကြောင်းနောက်နိုင်ငံတွင်းကကာကွယ်ပေးဖို့လိုအပ်နေသူတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေမဖြစ်မနေလိုအပ်နေသူတွေကိုလည်းနိုင်ငံတကာအတိုင်းအဝိုင်းရဲ့ကူညီမှုနဲ့ထောက်ပံ့ဆောင်ရွက်နိုင်ပါစေကြောင်းပုပ်ယဟန်မင်းကြီးကဆုတောင်းပေးခဲ့ပါတယ်။ကမ္ဘာတလားကျုံတွေ့နေရတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေအဆုံးသတ်စေကြောင်းလည်းပုပ်ယဟန်မင်းကြီးကဒီကနေ့ဆုတောင်းစကားမှာမိန့်ကြားသွားပါတယ်။ဖိလစ်ပိုင်နိုင်ငံရှေ့ပိုင်းကိုအင်အားဖြင့်တိုင်ဖွန်းမုန်တိုင်းဝင်ရောက်တိုက်ခတ်နေပါတယ်။တနအိကိုလေတိုင်နှုန်း235ကီလိုမီတာပြန့်ရှိတဲ့တိုက်ဖွန်းနော့ခ်ထန်းကကာတန်ဒူရင်စ်ကျွန်းဆွဲကိုဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာစတင်ဝင်ရောက်တိုက်ခတ်နေပြီလို့ဖိလစ်ပိုင်မိုးလေဝသဌာနကပြောပါရယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါရယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါရယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Void Deck Zonnet ဖြစ်ပါရယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါရယ်။အခုညနေကဲအစီအစဉ်မကြခင်ပြီးဆုံးတော့မှာပါမနေ့ဖြန်မနေ့ခင်ထုတ်လွှင့်ပေးမဲ့ VOA အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့50တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.